ယူကရိန်းဆိုရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကြားမှာထိမှမှုတွေတိုးလာနေပြီးအပြစ်ရဖို့အမေရိကန်ဆိုရကတောင်းဆိုနေတဲ့ချိန်ထဲမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်နက်စ်မြို့မှာအမျောင်းနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်6ယောက်သေဆုံးပြီးတော့15ယောက်ဒဏ်ရာရသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒွန်နက်စ်မြို့လေစိတ်နားမှာအမျောက်တန်တွေတနက်တန်တွေကိုကြားနေရတယ်လို့ပြောပါတယ်။ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ကအပြစ်ရစေရေးကိုစောင့်ကြည့်နေသူတွေဟာဒွန်နက်စ်မြို့ဈေးနားမှာစုံစမ်းစစ်ဆေးတာတွေလုပ်နေစဉ်သူတို့နဲ့မီတာ200လောက်မှာဘုံးစံတွေကျလာခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ယူကရိန်းအစိုးရနဲ့ခွဲထွက်ရေးသမားတွေဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်။ယူကရိန်းရှေ့ပိုင်းမှာဆက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အပြစ်အခတ်ရက်စဲထားပေမဲ့လည်းတင်းမာမှုတွေကတိုးလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်မာရီဟပ်ကတင်းလာနေမှာပြောလိုက်ပါတယ်။အခုလိုအမျောင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်မှာသူမကပြစ်တင်ရှုတ်ချလိုက်ပြီးတော့နှစ်ဖက်စလုံးကိုတိုက်ပွဲတွေပြန်ဖြစ်လူနီနီအခြေအနေကနေအခြေအနေကိုပြန်ထိန်းချဖို့တောင်းဆိုလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်တို့ကတော့နှစ်ဖက်စလုံးအနေနဲ့အပြစ်ရစဲရေးမှုကိုဆက်လက်ကင်ဆွဲသွားဖို့လိုတယ်ဆိုတာကိုတင်းလာနေကတယ်လီဖုန်းနဲ့ပြောကြားခဲ့ကြောင်းရုရှားဘက်ကပြောပါရခင်ဗျာ။